ဗောဗီတာဝုံကျော်ခင်ဗျာဒီမြောက်ပိုင်းမဟာမိတ်တပ်တွေရဲ့ရှမ်းပြည်မြောက်ပိုင်းမှာစစ်ဆင်ရေးလုပ်နေတာနဲ့ပတ်သက်ပြီးတော့ဒေါ်စန်းစုကြည်ကနေပြီးတော့ဒါငင်းငန်းရေးကိစ္စအတွက်ပေါ့လေကြေညာချက်ထုတ်ပြန်ထားတာရှိပါတယ်အဲ့ဒါဗိုလ်မှူးကြီးတို့လည်းဖတ်ပြီးလောက်ပြီးထင်ပါတယ်အဲ့ဒါသဘောထားဘယ်လိုများရှိလဲသိချင်လို့ပါဗျဟ
ုတ်ကဲ့ဖတ်ပြီးပါပြီကျွန်တော်တို့မြန်မာကဒေါ်စန်းစုကြည်မှာအခက်အခဲတစ်စုံတည်းတရှိလိမ့်မယ်လို့ကျွန်တော်တို့မြန်မာတယ်ဒါကြောင့်မို့အခုဖြစ်နေတဲ့စစ်ပွဲကြီးကဘယ်လိုရပ်နှံ့မလဲဆိုတော့တိကျတဲ့စုပြတ်ချက်ကြီးဆောင်နိုင်မှုတွေအားနည်းတယ်လို့ကျွန်တော်မြင်ပါတယ်အခုဒီ statement ကိုဖတ်ပြီးတဲ့နောက်ပိုင်းမှာတော့
ဒီကြေညာချက်မှာလည်း NCA လက်မှတ်မထိုးရသေးတဲ့ဖွဲ့တွေလည်းဒါလက်မှတ်ထိုးဖို့ပေါ့ကြီးဒါလာမဲ့ဖေဖော်ဝါရီလမှာပြန်လဲချစ်ပါမဲ့ဒုတိယကြိမ်မြောက်ငင်းငယ်ညီလာခံကိုလည်းတက်ရောက်ဖို့သူဖိတ်ခေါ်ထားတယ်ပေါ့ဗျာအဲ့ဒီအတွက်ကောဘုံကြီးတို့ဒီမြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့ဘယ်လိုများစီစဉ်ထားရလဲဗျာသိပြသေးဗျာ
ကျွန်တော်တို့အဖွဲ့တွေကလက်ဆက်တရားစုပြည်လုံးကြီးလာခံဆိုနေတက်ဖို့အဆင်သင့်လို့ကျွန်တော်ပြောတယ်ဒါပေမဲ့မြန်မာတပ်မတော်ကပြေးမတက်ဘူးအဲဒေါ်အောင်ဆန်းစုကြည်ပါမှလုံနိုင်တာမဟုတ်ဘူး NCA လက်မှတ်ကလည်းအဲ့လိုပဲ NCA ကိုကျွန်တော်ညှိလာတာအဆဆုံးကျွန်တော်ညှိလာတာပါ2015အောက်တိုဘာ15ရက်နေ့လက်မှတ်ထိုးတဲ့အချိန်မှာကျွန်တော်တို့ဘက်ကထိုးလို့မရဘူးအဲ့ဒီနောက်ပိုင်းဖြစ်သွားတဲ့ NCA ကတော့ကျွန်တော်တို့အခုမှထိုးမယ်ဆိုရင်တော့ကျွန်တော်တို့ UNFC ကတင်ထားတဲ့အတိုင်းပြုပြင်ဖို့အချက်ရှိချက်တင်ထားပါတယ်အဲ့ဒါကလည်းဘာမှဟိုတစုံတရာတူးတဲ့မှုကျွန်တော်တို့တိတ်မတွေ့ရဘူးအချက်လေးချက်တူးတယ်ဆိုပေမဲ့လည်းတကယ်တိကျသူတာမဟုတ်ဘူးဆိုတော့NCA မှာအဲ့လိုအခက်အခဲရှိနေတယ်ဒေါအောင်ဆန်းစုကြည်ကကျွန်တော်တို့မြင်တာကတော့ဒေါအောင်ဆန်းစုကြည်ကပထမတော့ကျွန်တော်တို့ဒီပြိပခါဖြစ်တဲ့မြန်မာတပ်မတော်နဲ့ကျွန်တော်တို့တိုင်းသားတွေအကြပေါ့ပြိပခါဖြစ်နေတဲ့နှစ်ခုအကြမှာသူကအပေါ်ကနေတဘာပြိပုံစံလို့ဘောနောအပေါ်ကနေထိန်းနိုင်မယ်ညှိနှိုင်းပေးနိုင်မယ်လို့ကျွန်တော်ထင်တာအခုကတော့အဲ့လိုမဟုတ်ပဲနဲ့ဒေါအောင်ဆန်းစုကြည်ကတော့ဘယ်ဖက်ကိုရက်ပြီလဲဆိုတာကဒီအခုထုတ်လိုက်တဲ့ထုတ်ပြန်ချက်ကတော့သူရှင်းလင်းသွားတယ်လို့ထင်ပါတယ်ကျွန်တော်တို့တိုင်းသားတွေအတွက်ကတော့ဒေါအောင်ဆန်းစုကြည်ပေါ်မှာမြန်လင်းကိုအခုဖို့တော်တော်လေးအခြေအနေနည်းပါတယ်လို့ကျွန်တော်မြင်ပါတယ်။တိုက်ပွဲအခြေအနေကိုလည်းတောင်းဆန်းစီကကောင်းကောင်းမသိဘူး။ထုတ်ပြန်ချက်ထဲမှာကအစိုးဆုံးပါတာကတော့မြန်မာတပ်မတော်ကရေးရွချုံချုံဆွဲရည်တွေကြောင်းကျွန်တော်တို့ဒီဖက်မှာအားလုံးပြင်းပြသွားပြီးဆိုပြီးတော့မှဒီဖက်မှာတကယ်လက်တွေ့အခြေအနေကြတော့အခုဒီအခုကပဲ Husky နဲ့နော် Fighter Jet နဲ့လာပြင်နေတယ်တိုက်ပွဲတွေပြင်းနေတယ်ဆိုတော့လက်တွေ့အခြေအနေနဲ့တော်တော်ကင်းကွာတယ်လို့ကျွန်တော်တို့မြင်ပါတယ
်။အခုလက်တလောပေါ့လေမြေပြင်တိုက်ပွဲအခြေအနေတွေရောဘယ်ဒီများများဖြစ်နေတယ်လဲဗျ။အဲ့ဒါလေးလည်းသိပြသေးတယ်
အခုပဲ fighter jet နဲ့ဒီမုံကူမှာကျွန်တော်တို့အဲဒီကျွန်တော်တို့လေးဖက်စုနေတဲ့နေရာမှာ fighter jet နဲ့လာပစ်တယ်အဲပြီးတော့ကျွန်တော်ဟိုဒီမန်ပုံဖက်မှာလည်း husky နဲ့လာပစ်တယ်ဒီကုခိုင်နဲ့ဥစ္စာ105မိုင်လမ်းတစ်ချောင်းမှာလည်းတိုက်ပွဲတွေဖြစ်နေတယ်ဒီနပ်ခန္ဓာလေးမှာလည်းတိုက်ပွဲတွေဖြစ်နေတယ
်ဒီ normal 20ရက်နေ့ကနေစပြီးတော့ဒီမြောက်ပိုင်းမဟာမိတ်တပ်တွေရဲ့စစ်စင်ရေးစပြီးတော့လုပ်နေတယ်ဆိုတော့အဲ့ဒီမှာအပြစ်မဲ့တဲ့ပြည်သူတွေလည်းတေဆုံတာတွေဒဏ်ရာရရှိကြတယ်လည်းရှိကြတယ်ပေါ့ဗျာအဲ့ဒီကိစ္စရောဘုံကြီးတို့ဘယ်လိုများပြောကြင်ပါလဲဗျာဘယ်လိုများဖြေရှင်းကြင်ပါလဲဗျာ
လုံးဝကျွန်တော်တို့လည်းရှောင်လဲလို့မရတဲ့အခြေအနေကြောင့်ကျွန်တော်တို့ကမလဲမမရှောင်လဲတဲ့အနေမှာကျွန်တော်ဒီစစ်စင်ကြီးလုပ်ရတဲ့အတွက်ကြောင့်ကျွန်တော်တို့လူထုနဲ့ကျွန်တော်တို့ကြိုတင်တောင်းပန်လာပြီးသားဖြစ်ပါတယ်လူထုကလည်းကျွန်တော်တိုက်ပွဲရှိတဲ့နေရာအတန်အချို့ရှောင်ရှားဖို့တော့ခီးသွားလာတဲ့ဆိုင်ငံ့ဖို့ကျွန်တော်မြင်တာရခံထားပါတယ်ဒါပေမဲ့အခြေအနေကတော့ခဏပြောနေတိုင်းပဲတိုက်ပွဲတွေတင်းလာတဲ့အချိန်မှာနှစ်ဖက်စလုံးကကျွန်တော်တို့ဖက်ကပြစ်တဲ့လက်နက်ကိုတမရောမြန်မာတမရောဖက်ကပြစ်တဲ့လက်နက်တွေအချိန်ကြီးတော်တော်ရှုပ်ပါတယ်အခုလူထုတွေထိခိုက်ဒဏ်ရာရတယ်ဆိုတာကဘေးဖက်ကလက်နက်လဲဆိုတာတော်တော်ဟုတ်ခဲ့ပါတယ်ဥပမာကျွန်တော်တို့အဖက်က105မိုင်မှာဝင်တဲ့အချိန်မှာ105မိုင်အထက်ကပေါင်ကုန်းဆက်ကုန်းပေါ်နေမြန်မာတပ်မတော်လက်နက်ကြီးနဲ့အာပုံတွေစုံထဲကိုလက်နက်ကြီးနဲ့ပစ်လာပါတယ်ကျွန်တော်တို့ပစ်တဲ့လက်နက်ကြီးမဟုတ်ဘူးမြန်မာတပ်မတော်လက်နက်ကြီးအဲ့ဒီမှာလူထုတွေအများကြီးထိခိုက်နေတာပါတယ်ဒါကြောင့်မို့လူထုထိခိုက်နေတာမျိုးရှိတဲ့ဟာကတော့ကျွန်တော်တို့တည်တည်ဆဲဆဲသုံးသပ်ဖို့လိုပါတယ်ဘယ်ဖက်ကလာတဲ့ဘလူးကြီးမျိုးသားလဲကျွန်တော်တို့သုံးတဲ့တီနဲ့မြန်မာတပ်မတော်တုံးတဲ့ဒီနေ့တော့မတူပါဘူးခွဲခြားစစ်ဆေးလို့ရပါလေဟုတ
်ဒီလက်ရှိဖြစ်ပေါ်နေတဲ့ဒီတိုက်ပွဲတွေကိုရပ်တန့်ဖို့ဆိုလို့ရှိရင်ဘယ်လိုနည်းလမ်းအကောင်းဆုံးအဖြစ်ဖြစ်မယ်လို့များဘုံမကြီးပြောနိုင်မလားဗျအ
ဓိကကတော့တကယ်မှန်မှန်ကန်ကန်အတိအကျရစဲရည်တွေလုပ်ဖို့နိုင်ငံတွေးဆိုဆွေးနွေးရည်တွေလုပ်ဖို့ကျွန်တော်တို့တောင်းဆိုတာပါဟိုအဖက်ကိုချန်ဒီအဖက်ကိုချန်အဟိုလူနယ်ပဲငြိမ်းချမ်းရေးလုပ်မယ်ဒီလူနယ်ပဲအတိအကျရစဲလုပ်မယ်ဒါမျိုးမဟုတ်ပဲနဲ့မြန်မာနိုင်ငံတစ်ခုလုံးတဝန်းလုံးကိုအတိအကျရစဲလုပ်ပြီးတော့နိုင်ငံရေးဆွေးနွေးပွဲအကုန်လုံးလုပ်ဖို့လိုပါတယ်ကျွန်တော်တို့တောင်းဆိုတာအဲ့ဒါပါအဲ့ဒါကိုဒေါ်အောင်ဆန်းစုကြည်ရောမြန်မာတပ်မတော်ရဲ့လက်ခံပြီးတကယ်ဆွေးနွေးမယ်ဆိုရင်တော့အခုလိုတိုက်ပွဲတွေဒီလောက်ထိပြင်းထန်အောင်ဖြစ်ဖို့မရှိဘူးလို့ကျွန်တော်တို့မြင်ပါတယ်
ဘုံမီတာစပုံးကျော်အခုလိုပြကြပြတာကျေးဇူးများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်